ကိုရီးယားကျွတ်ဆွယ်မှာတင်းမာမှုတွေဖြစ်နေတာကိုငြင်းချမ်းစွာဖြေရှင်းဖို့ချက်ချင်းလှုံ့ဆော်သင့်တယ်လို့ကုလသမဂ္ဂရဲ့တန်ကိုစလဲကပြောဆိုလိုက်ပါတယ်ကုလသမဂ္ဂရဲ့နိုင်ငံရေးဆိုင်ရာလက်ထောက်အထွေထွေမှု Jeffrey Feldman ဟာမြောက်ကိုရီးယားနိုင်ငံကိုပြီးခဲ့တဲ့သတင်းပတ်အတွင်းသွားရောက်ခဲ့ပြီးမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီး Ria Ho ဒုတိယနိုင်ငံခြားရေးဝန်ကြီးပတ်မြောင်ဂုတ်တို့နဲ့တွေ့ဆုံဆွေးနွေးပါတယ်။မြောက်ကိုရီးယားနဲ့ကုလသမဂ္ဂတို့နှစ်ဖက်စလုံးကပုံမှန်ဆက်ဆံရေးထားရှိသွားဖို့သဘောတူခဲ့ကြတယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းမီဒီယာကဖော်ပြပါတယ်။မြောက်ကိုရီးယားနဲ့ကုလသမဂ္ဂကြားအခုနောက်ဆုံးဖြစ်ပေါ်တိုးတက်မှုဟာမစ္စတာဖဲလ်မင်မကြသေးခင်ကမြောက်ကိုရီးယားနိုင်ငံကို၄ရက်ကြာတွားရောက်ခဲ့တာရဲ့ရလဒ်ဖြစ်တယ်လို့ KCNA သတင်းဌာနကပြောပါတယ်။သူတို့သုံးစလုံးကကိုရီးယားကျွန်းဆွယ်နဲ့ပတ်သက်ပြီးသူတို့ရဲ့အမြင်တွေကိုဖလှယ်ခဲ့ကြသလိုလက်ရှိအခြေအနေဟာကမ္ဘာကြီးငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်အတင်းမာဆုံးနဲ့အန္တရာယ်ရှိဆုံးအနေအထားဖြစ်တယ်ဆိုတာကိုသဘောတူတဲ့အကြောင်းလဲကုလကပြောပါတယ်။